ရိုက်ဂယ်စ်တရင်နောက်နှစ်ယောက်ကို1986ချလိုက်တာနဲ့ပတ်သက်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကသူတို့ကိုယ်တိုင်အကျဉ်းချခံရဘူးတဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့အင်မတန်ဝမ်းနည်းစရာကောင်းပေမဲ့တရားစီရင်အပိုင်းကိုတော့မှတ်ချက်မပေးလို့ဘူးလို့ပြောပါတယ
်ကျွန်တော်တို့ကတော့ဒီ separation of power ပေါ့အာဏာသုံးချက်ခွဲဝေခြင်းတို့မှုရတရားစီရင်ဌာနရဲ့လှုပ်ဆောင်ချက်ကိုကျွန်တော်တို့သုံးပြရမှတ်ချက်မပေးလို့ပါဦးခင်ဗျာအကယ်၍တရားစီရင်ဟာချောက်မှတ်မှုမရှိဘူးเนาะအကယ်၍တာနေရရှိတယ်ဆိုရင်အထက်တရားစီရင်အာဏာပိုင်တွေမှာယူကဝင်တာတို့ဥပဒေကြောင့်ရဆက်လက်လုပ်ကိုင်မှုဖြစ်ပါတယ်ကျွန်တော်တို့ကတော့တရားစီရင်နဲ့ပတ်သက်တဲ့လို့ရအားလုံးကိုကျွန်တော်တို့ကမှတ်ချက်မပေးပါဘူးကျွန်တော်တို့အနေနဲ့ကတော့ကျွန်တော်ဘယ်လိုပဲဖြစ်နေနေเนาะချင်းချခံရတယ်ဆိုရင်ကိုကိုတိုင်းနဲ့ချင်းချခံရပြီလားမို့အင်တာနော့ကျွန်တော်တို့ဝန်နေပါတယ်သို့တော့ဘယ်တရားရုံမှာဘယ်လိုထောက်ထားတွေတွေ့ရှိခဲ့တယ်ဘယ်ချက်လက်ပေါ်မူတည်ပြီးတော့ဒီသင်ချက်ချမှတ်တယ်ဆိုတာတော့တရားကြီးများတာသိရှိနိုင်တဲ့ကိစ္စဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးယူလွင်အောင်ကလည်းတရားရုံဆုံးဖြတ်ချက်ကိုကော်မရှင်အနေနဲ့ဆွတ်ဖက်မှာမဟုတ်ပဲလူ့ခွင့်ပြဋ္ဌာန်းချက်တွေရသတင်းတောက်တွေရပိုင်ခွင့်တွေအတိုင်းစက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ
်သူတို့ကိုမိသားစုနဲ့ပြည်စုံဝင်ရှိနေတဲ့တွေ့ဆုံဝင်ဘယ်မှာချုပ်ထားတယ်လို့သိကွင်းပေါ့အဲ့ဒါကြီးအန်ကြောရအောင်လုပ်ပေးခဲ့ပြီနော်ပြီးတော့ဆယ်ရက်တလ2018ကနေစပြီးတော့လွတ်လပ်တဲ့တရားရုံးရှိမှာသူတို့တရားစီရင်ခွင့်ရသွားပြီပေါ့နော်အဲ့တော့အခုချိန်ထိ3ရက်6လအထိဆိုရင်8လနီးပါးခုခံခြေပခွင့်တွေရခဲ့တာပေါ့နော်အဲ့တော့ဒီကိစ္စမှာအခုလိုပြစ်ဒဏ်9နှစ်ချလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကသတင်းတော့ဒီရဲ့လွတ်လပ်စွာသတင်းထုတ်ဖော်ခွင့်ပေါ့နော်သတင်းရယူခွင့်ကိုထိခိုက်မှာတော့မဟုတ်ပါဘူးလို့ဒါကျွန်တော်တို့ကပြောချင်တာပေါ့နော်တရားသူကြီးများကလည်းပဲလွတ်လပ်စွာသတင်းထုတ်ဖော်ခွင့်နဲ့နိုင်ငံတော်ရဲ့ပြည့်ဝချက်အဥပဒေကိုထိခိုက်မှုရှိတယ်မရှိဘူးဆိုတာကိုသိချာတုံ့တက်ပြီးတော့မှအခုလိုပြည်တံချမှတ်တာဖြစ်တဲ့အတွက်ကြောင့်အင်္ဂါရိုးရဲ့ဒီလူ့ခွင့်ရေးကော်မရှင်ဥပဒေပုံမှန်39ခါခွေအရာလေတရားရုံးတစ်ခုကအစီရင်ဆုံးဖြတ်ပြီးတဲ့ကိစ္စကိုပါဝင်ဆွတ်ဖက်လို့မရဘူးလေဒါကြောင့်အင်္ဂါရိုးကတော့ပါဝင်ဆွတ်ဖက်မှာမဟုတ်ပါဘူးသို့တော့သူတို့အကျဉ်းဆောင်တွေရောက်သွားပြီဆိုတဲ့အခါကျတော့အယူခံတက်ခွင့်ဆိုတာရှိပါသေးတယ်ဒါကြောင့်ကျွန်တော်တို့ကဒီကမ္ဘာလူ့ခွင့်ရေးကြီးညာစာတမ်းမှာလည်းပဲလွတ်လပ်စွာသတင်းရယူခွင့်သတင်းထုတ်ပြန်ခွင့်ဆိုတာရှိပါတယ်အဲဒါတွေကိုအခြေခံပြီးတော့အယူခံတက်ခွင့်လည်းသူတို့မှာရှိပါတယ်ဒါတွေရရှိရေးအတွက်ကိုတော့အင်္ဂါရိုးကလိုအပ်တယ်လို့တင်ပြသွားမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံကအဖွဲ့အစည်းတွေကအခုလိုမှတ်ချက်ပေးပြောဆိုကြပါမယ်။နိုင်ငံကအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRW လူခွင့်စောင့်ကြည့်အဖွဲ့ရဲ့အာရှဒေသဆိုင်ရာလက်ထောက်ညွှန်ကြားမှု Phil Robertson ကတော့
This is quite clearly done not only to go after these two journalists who are very prominent journalists who are very accomplished journalists but also to intimidate other Burmese
မြန်မာနိုင်ငံမှာတမရော်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်အလားတူအဖွဲ့အစည်းမျိုးတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ထိလွယ်ရှာလို့တဲ့အကြောင်းကိစ္စမျိုးကိုသတင်းဖော်ထုတ်ရေးသားတဲ့သတင်းမှတိုင်းအတွက်အရင်ကြီးကြီးကြီးပေးရမယ်ဆိုတာအခု writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ချလိုက်တဲ့ဖြစ်ရကအထင်ရှားပါပဲနောက်ပြီးတော့တရားစီရင်ရေးမှာလွတ်လပ်မှုမရှိတာကိုလည်းကျွန်တော်တို့မြင်လိုက်ရပါတယ်ဘာလို့လဲဆိုရင်ဒီမှုမှာဆွဆွဲထားတဲ့ဆွဲချက်အတွက်သက်သေအထောက်အထားခိုင်ခိုင်မာမာမရှိဘဲချလိုက်တာဟာသိပ်ဝန်းနေစရာကောင်းပါတယ်ဒါဟာနိုင်ငံတော်စီမံအုပ်ချုပ်မှုမှာနောက်ကွယ်ရာဘာရှိနေလဲဆိုတာမြင်လိုက်ရပါတယ်ဒါကြောင့်မြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီလမ်းကြောင်းအတွက်အရန်ခက်ခဲလိမ့်မယ်လို့လည်းထင်ပါတယ်လို့ပြောသွားတာပါခင်ဗျာ